အင်ချင်နိုင်ပါရှင်။စကိုင်းတိုင်းကဆစ်ပေးရှောင်နေရှိတဲ့ဒေသတွေမှာလည်းမုန်တိုင်းရှင်နဲ့လေပြင်းတိုက်တာမိုးသည်ထန်ခဲ့တာတွေကြောင့်ဒေသတချို့မှာဆစ်ရှောင်ရိခါတွေပျက်စီးဆုံးရှုံးပြီးလက်ရှိမှာစကိုင်းတိုင်းကဆစ်ပေးရှောင်နေတဲ့အတွက်ဆန်းနှက်ရိခါဆေးဝါးနဲ့နေစရာအမှုအကာတွေအရေးပေါ်လိုအပ်နေပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကုညံဝင်းအောင်တင်ပြပေးထားပါတယ်ရှင
်။စကိုင်းတိုင်းဆန်လင်းကြီးနဲ့ရင်းမပြေမြို့နယ်တွေမှာမုန်တိုင်းအရှိန်ကြောင့်လေပြင်းတွေတိုက်ခတ်ပြီးမိုးကြီးရေချမ်းသာတွေဖြစ်ခဲ့တာကြောင့်ဒေသခံတွေနဲ့ဆေးပေးဆောင်တွေဒုက္ခရောက်နေကြရတယ်လို့ရင်းမပြင်ဆလင်းကြီးစုပေါင်းတပိတ်ကော်မတီဝင်ကိုလွမ်းသူကပြောပါတယ်လမ်းတွေတံတားတွေပျက်စီးမှုအများအပြားရှိနေတယ်လို့စစ်ဆောင်တွေအတွက်ရိခါတွေကလည်းရေမြုပ်ပျက်စီးသွားတာကြောင့်လက်ရှိမှာရိခါတွေလိုအပ်နေပြီးဒီရပိုင်းဖျားနာသူတွေများလာတာကြောင့်လည်းဆေးဝါးတွေပါအရေးပေါ်လိုအပ်နေတယ်လို့ကိုလွမ်းသူကပြောပါတယ
်သူလောင်ထားတဲ့ခါတွေဒီရေမြုပ်သွားတယ်ပြီးရင်အများကြီးအများကြီးပေါ့ဗျာကျွန်တော်တို့ထင်ထားတာကအများကြီးပျက်စီးဆုံးရှုံးပါတယ်အရင်ပေါ်လိုအပ်နေတာကတော့ကျွန်တော်ထင်တယ်ဆေးဝါးလိုအပ်မယ်ပြီးရင်ကျွန်တော်တို့ဒီလူသုံးခုအခြေခံလူသုံးခုပစ္စည်းလိုအပ်မယ်ပြီးရင်စားနပ်ရိက္ခာလိုအပ်မယ်အခြေခံအဲ့ဒါတော့အဓိကအရေးကြီးတယ်ဤပြင်မှာပဲကျွန်တော်ထင်တယ်မိုးကလေးရောက်တော့မှဆိုတော့ဟိုဝါရီလိုအပ်မယ်ဗျဒီမိုးကလေးတွေပါတော့လုံမယ်လို့ကျွန်တော်ပြောချင်တယ်ရှားနာတာတွေတော်တော်များတယ်ဗျအဓိကလိုအပ်တဲ့ဆေးဝါးတွေကတော့ရှားနာကြိုက်ခဲတာနဲ့အဲ့ဒီဝမ်းပြောက်ဝမ်းကျောတဲ့
ရင်မပင်နဲ့ဆလင်းကြီးမြို့နယ်တွေမှာစေပေးဆောင်တွေအတွက်ငွေအန္တရာယ်လည်းရှိနေတာကြောင့်ငွေရသည်မှာငွေအန္တရာယ်ပိုကျုံလာရနိုင်ခြေရှိတာမို့ငွေစိတ်ဖြည့်စည်တွေလည်းလိုအပ်နေတယ်လို့ကိုလွမ်းသူကပြောပါတယ်။မိုးခါမုန်တိုင်းရဲ့အချိန်နဲ့လေပြင်းတိုက်ခတ်တာမိုးသည်ထန်ပြီးရေကြီးတာကြောင့်ရင်မပင်နဲ့ဆလင်းကြီးနယ်တွေမှာအဆောက်အုံတွေလမ်းတွေတံတားတွေအများအပြားပျက်စီးခဲ့ပြီးစိုက်ခင်းတွေလည်းရေလွှမ်းမိုးခံရကပျက်စီးကုန်တယ်လို့ကိုလွမ်းသူကထပ်ပြောပါလေ
။ဒီမှာမျိုးနယ်တို့မှာလည်းရေပေါင်းပြောင်များစွာရေဖုံးလွှမ်းပြီးတော့စိုက်ပျိုးရေဧကတွေပြောင်များစွာတဲဖုံးလွှမ်းသွားတယ်။အခုချိန်ထိဓာတ်ရီထဲမှာပြန်နေလို့မရပဲနဲ့ဒီဟိုပျက်စီးဆုံးရှုံးမှုအင်တန်များတယ်။အပရိဘောဂပစ္စည်းတွေအပြီးရင်နောက်တစ်ခုစိုက်ပျိုးပေါ်လာတဲ့စိုက်ပျိုးသီးနှံတွေပြီးရင်စိုက်ခင်းတွေအားလုံးတဲဖုံးလွှမ်းသွားတယ
်။ကမ်းမလူမျိုးနယ်ကစေပေးဆောင်တွေကလည်းဒီရပိုင်းမှာမိုးသည်ထန်တဲ့အတွက်နေထိုင်ရေးခက်ခဲနေကြသလိုဆေးပေးဆောင်တွေထဲမှာဖျားနာသူတွေပိုများလာတာကြောင့်ဆေးဝါးအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့ဆေးဆောင်တွေကိုအကူအညီပေးနေတဲ့ကိုဗလာကြီးကပြောပါတယ
်ဆေးရတော့လိုအပ်တယ်ဆေးရတော့ခုဆိုရင်မိုးရံလေးရံနဲ့ဆိုတော့ရှားနာတာတော့များလာပြီဒီအပိုင်းကိုတော်တော်လေးဖျားနာလေးတွေ့နေမွေးစိတ်ကြီးပြတော့လို့ကျွန်တော်ရှိရောမှာအရင်တလောပိုင်းကပဲဒီပြီးခဲ့တဲ့တစ်ပတ်လောက်ကပဲမွေးကြီးပေါ့ဗျာအထရောရွာဆစ်ချောင်းတောင်အဲ့လိုဝေကပ်ပြီးတော့သုံးသွားနေရတယ်။ဘာလို့ဖြစ်ကြရတော့တည်းမရှိသေးဘူးလဲဆိုတော့။ဘူးလည်းကြတော့မူရတော်တော်လေးတွေ့ရတယ်ဗျ။အခုကျွန်တော်တို့လည်းတွေ့တာခဏခဏတွေ့နေရပါလေ။နှစ်ကောင်သုံးကောင်အဲ့လိုတွေ့နေတယ်။ဆစ်ချောင်းတွေကဘူးတွေ့မှာကျွန်တော်တို့လောက်တွေ့မှာအလုံးလောက်သေးဘူးကွာ။တချို့မိသားစုက၃လေးခုနေရတယ်ဒီ။ဟိုတဲတဲပဲအဲ့လိုနေရတော့အာနေမှုထိုင်လို့တော့စမတည်ဘူးများဒီကတော့ဘိုးဘာတို့ပါတော့ဒီကတော့အတင်ဟုတ်
ကလေးမျိုးမှာတော့လက်ရှိမှာစေဝါနေရိခါတွေရှိနေသေးတယ်ဆိုပေမဲ့လုံလောက်တဲ့အဆင့်တော့မဟုတ်ဘူးလို့ဒေသခံကျောင်းဆရာတူကပြောပါတယ်
။မျိုးပေါ်ဆိုတာထက်ကျွန်တော်တို့တော့ဘယ်လိုပြောမလဲ။ဟိုအမြဲလူနေတာမျိုးပေါ့။ဟိုတစ်ခုခုဆိုကျွန်တော်တို့ကဟိုခြားသွားထလွာတော်တော်ဖြည့်ချင်းတရားရှိတယ်ပေါ့နော်။အရေးပေါ်ဆိုတာမျိုးရှိပေါ့။ဒီခုလိုနေထားတော့ကျွန်တော်တို့ပါတာကျွန်တော်တို့ဒီရက်ဒီနိုင်ကြတဲ့အနေထားရှိပါတယ်။တခုခုတော့ကပ်ပြီးတော့၎င်းတခုခုတော့ဟိုတမောင်ပြီးတော့၎င်းဖြစ်ရတော့ကျွန်တော်တို့ကဓာမရတော့ဒိတ်ဘာမှဒိတ်ရှိပေါ့အဲ့လိုကျွန်တော်ကြည့်ကြည့်နေတာမရှိပါဘူ
းမိုးခါမုန်တိုင်းအချိန်ကြောင့်စကိုင်းတိုင်းအတွင်းကဒေသတချို့မှာလည်းမိုးသည်ထန်ပြီးလေပြင်းတွေတိုက်ခတ်ခဲ့တာကြောင့်အမိုးကာမဲ့နေထိုင်ကြရတဲ့ဆေးပေးဆောင်တွေနဲ့မလုံးမကျုံမိုးကာတဲတွေမှာစုပေါင်းနေထိုင်ကြရတဲ့ဆေးပေးဆောင်တွေပါနေထိုင်ရေးခက်ခဲနေကြပြီးဒုက္ခရောက်နေကြရတာဖြစ်တယ်လို့ဒေသခံတွေနဲ့အကူအညီပေးနေသူတွေကပြောပါတယ်။မုန်တိုင်းကြောင့်မိုးသည်ထန်ပြီးရေကြီးရေရှမ်းဖြစ်နေခြင်းမှာစစ်ကောင်စီရဲ့နေပြည်တော်ရှင်းလင်းစစ်ကြောင်းတွေဝင်လာတာကြောင့်လဲဒေသခံတွေဟာမိုးရေထဲမှာပြေးလွှာစစ်ပေးရှောင်နေကြရတဲ့အခြေအနေမျိုးမှာရှိပါတယ်ခင်ဗျာ။